အာရှနိုင်ငံတွေမှာလွတ်လပ်မှုအပေါ်အာဏာပိုင်တွေဖိနှိပ်ချုပ်ချယ်မှုပိုများလာနေတယ်လို့ဖိနှိပ်မှုကိုတွန်းလှန်ဖို့ကြိုးစားသူတွေလည်းများလာတယ်လို့ Amnesty International လူ့အခွင့်အရေးဖွဲ့ကပြောလိုက်ပါတယ်။2019ခုနှစ်ဟာအာရှမှာဖိနှိပ်တဲ့နှစ်ဖြစ်တယ်လို့ခုခံတွန်းလှန်တဲ့နှစ်ဖြစ်တယ်လို့အာရှ Pacific ဒေသကနိုင်ငံနဲ့ပိုင်တဲ့25ခုရဲ့ပြီးခဲ့တဲ့နှစ်လူ့အခွင့်အရေးအခြေအနေတွေကိုလေ့လာထုတ်ပြန်တဲ့ Amnesty အဖွဲ့ရဲ့အစီရင်ခံစာမှာဟောင်ကောင်ကိုဥပမာတစ်ခုပေးပြီးတော့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာတော့ရခိုင်ရှမ်းကချင်ပြည်နယ်တွေမှာစစ်ရာဇဝတ်မှုအပါအဝင်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကျူးလွန်ခဲ့တယ်လို့ပြောပါရယ်ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံ3000ထက်မနည်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့အခြေအနေကိုလည်းထွက်သွင်းထားပါရယ်လွတ်လပ်စွာထုတ်ဖော်ခွင့်စုဝေးခွင့်အသင်းပင်ဖွဲ့စည်းခွင့်တွေကန့်သတ်ခံထားရဆဲဖြစ်တယ်ဆိုတာကိုလည်းနိုင်ငံရေးလှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့လူ့အခွင့်အရေးကာကွယ်လှုပ်ရှားသူတွေဆက်လက်ဖမ်းဆီးထောင်ချခံရတဲ့ဥပမာနဲ့ထောက်ပြထားပါရယ်66ဂါကြီးဆက်သွယ်ရေးဥပဒေပုံကိုရေးလွတ်လပ်မှုဥပဒေအပါအဝင်လိုသလိုဆွဲလို့ရတဲ့ပုံမှန်တွေကိုလွှတ်တော်မှအများစုနေရာရထားတဲ့ NLD အစိုးရကပြင်ဆင်ဖို့ပြက်ကွက်တယ်လို့လည်း AI ကဝေဖန်ထားပါရယ်နိုင်ငံတကာလူ့အခွင့်အရေးနဲ့ရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်ထားသူတွေအရေးယူမခံရဘဲလွတ်မြောက်နေတာကိုလည်းကဏ္ဍတစ်ခုအနေနဲ့ရခိုင်ပြည်နယ်ကိစ္စဥပမာနဲ့အစီရင်ခံစာထဲမှာထည့်သွင်းထားပါရယ်မြန်မာနိုင်ငံမှာမျှတတဲ့တရားစီရင်ရေးအားနည်းနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံအခြေအနေကို ICC နိုင်ငံတကာတရားရုံးကိုတင်ဖို့ပြက်ကွက်တယ်လို့ Amnesty International လူ့ခွင့်ရေးဖွဲ့ကပြောပါရယ်မြန်မာအစိုးရဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာ9,000ခွဲလောက်တိတ်ခါရှိရှိအန္တရာယ်ကင်းကင်းပြန်လာနိုင်တဲ့အခြေအနေတိုးတက်အောင်ဖန်တီးမပေးဘူးလို့လည်းဆွဆွဲပါရယ်တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ရိုဟင်ဂျာ6,000လောက်ဟာလည်းခွဲခြားဆက်ဆံတဲ့စနစ်အောင်မှနေထိုင်နေကြရတယ်လို့ Amnesty International ရဲ့2019ခုနှစ်အတွက်အာရှ Pacific ဒေသလူ့ခွင့်ရေးအခြေအနေသုံးသပ်ချက်အစဉ်ခန်းစာမှာဖော်ပြထားပါရယ်ရိုဟင်ဂျာဆိုတာလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ဖို့အသင့်ပြင်ဆင်ထားတယ်လို့ပြောထားပါရယ်ရှင်